SBS live streams and podcasts are supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
SBS Myanmar ဘိုင်းနဲ့အတူရှိနေတာပါ sbs.com.au/burmese မှာပုံမထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါသောရရှင်များယနေ့မတ်လ28ရက်ဗုဒ္ဓနေ့အတွက် SBS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်က Terrell Ong ပါ။ယနေ့အတွက်ထိတ်တန့်သတင်းများ Baltimore မြစ်ဖြတ်တရားကြိုးချမှုပြန်ဆုံးနေသူတွေကိုရှာဖွေနေစေ American ပြည်ထောင်စု Maryland ပြည်နယ် Baltimore မြို့က Buster ကိုမြစ်ကိုဖျက်ဆောက်ထားတဲ့ Francis Scott King မြစ်ဖြတ်တရားကြီးကြိုးချသွားခဲ့ပြီးနောက်ရေထဲကျသွားသူ9ယောက်ကိုခေစေရေးဖွဲ့တွေရှာဖွေနေကြပါတယ်စင်ကာပူလန်တင်ထားတဲ့ဒါလီနာမည်နဲ့ဂုံတင်သင်္ဘောတစ်စင်းတံတားကိုထောက်ထားတဲ့တိုင်ကြီးကိုဝင်တိုက်မိခဲ့ပြီးနောက်တံတားကြီးကအင်္ဂါနေ့မနေ့အစောကြီးမှာဖြူလဲကျသွားခဲ့တာဖြစ်ပါတယ်တံတားကြီးကျိုးကျသွားခဲ့ပြီးနိုင်ပိုင်းဂျာမာလူ2ယောက်ကိုရေထဲကခေစေနိုင်ခဲ့တယ်လို့ဘယ်တီမောမျိုးမိသက်တက်ဖွဲ့ကြီးကဂျိမ်းဝေါ်လက်စ်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဆိုရင်ရတဲ့ဒဏ်ရာတွေနဲ့တယောက်ကိုဆေးရုံပို့ဆောင်ခဲ့ရပြီးနောက်တယောက်ကတော့ထိခိုက်မှုမရှိခဲ့ဘူးလို့ပြောဆိုပါတယ်။အယိုးကွယ်လာအောင်အေးနေတဲ့မြစ်ထဲမှာရှာဖွေရေးလုပ်နေသူတွေဟာနောက်ထပ်အသက်ရှင်ကျန်နေနိုင်သူတွေကိုကယ်ဆယ်ဖို့အတွက်ရှာဖွေနေကြပါတယ်။ယခုအချိန်မှာမော်တော်တဆဖြစ်ပေါ်ခြင်းဟုယူဆထားတော့လဲမိသည့်အကြောင်းကြောင့်ဖြစ်ဒီကိုရှင်းရှင်းလင်းလင်းမသိရသေးတော့လဲသင်္ဘောသည်မတော်တဆမှုမဖြစ်မီတွင်မေလန်ပြည်နယ်အုပ်ချုပ်ရေးမှုဝက်စ်မောကိုဖုန်းဆက်ကြောင်းချခဲ့ကြောင်းသိရှိရပါတယ်သင်္ဘောပေါ်ရှိသင်္ဘောသားတချို့ကတည်ဆစ်မီခဏတာပြတ်တောက်သွားကြောင်းအာဏာပိုင်များကိုပြောကြားခဲ့ပါတယ်တရားပေါ်ကိုကားများဆက်လက်မတက်စေရတားဆီးရန်အချိန်အလုံးလောက်ရာ၍သက်များစွာကိုခေစေခဲ့ပါတယ်။သင်္ဘောပေါ်ပါသူတယောက်မှထိခိုက်ဒဏ်ရာရခြင်းမရှိဘူးလို့လည်းပြောကြားထားပါတယ်။ခေါလွန်ခွင့်တောက်ခံသူများအတွက်ဥပဒေအပြောင်းအလဲပြည်နှင်းနှံပေးတာကိုညှင်းဆိုခဲ့တဲ့ခေါလွန်ခွင့်ရှာဖွေသူဟာရဲအကန့်အသတ်မရှိထိမ့်သိမ့်ခံထားရတဲ့နောက်ထပ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်မချမီမှာလွတ်တော်မှာအမြန်လျှောက်လွှာတင်လာတဲ့ဥပဒေတွေအရ2005နှစ်ထိကြခံနိုင်ရပါတယ်လူဝင်မှုကြီးကြရေးဝန်ကြီးအန်ဒရူးဂီလ်စီခေါလုံခွင့်တောင်းသူများနဲ့တခြားရွှေ့ပြောင်းအခြေချသူများကို၎င်းတို့ရဲ့နေရပ်သို့ပြန်ပို့ရာတွင်အဆင်ပြေစေမယ့်သတ်မှတ်ထားသည့်အရာများလုံဆောင်ရန်အခွင့်အာဏာရှိမှဖြစ်ပါတယ်မတ်လ26ရက်နေ့နေ့လယ်ပိုင်းပြီးမှမစ္စတာဂီလ်စ်ကတင်သွင်းတဲ့ဥပဒေကြောင့်အောက်လွှတ်တော်မှအတည်ပြုပြီးနောက်အခုဆက်နေမှာအခြေတင်ဆွေးနွေးမှဖြစ်ပါတယ်ဩစတြေးလျမှာနှင်ထုတ်ခံရသူများကိုလက်မခံသောနိုင်ငံများမှမိသည့်နိုင်ငံသားမဆိုကိုတန်တမာရေးရပူပေါင်းဆောင်ရွက်မှုကိုလှုံ့ဆော်ရကြိုးပမ်းရာတွင်၎င်းတို့ရဲ့ visa လျှောက်လွှာများကိုပိတ်ပင်ထားနိုင်ပါသည်။လူဝင်မှုကြီးကြပ်ရေးဝန်ကြီးအန်ဒရူးဂီလ်စ်ကပြင်ဆင်ချက်သည်၎င်းရဲ့အာရုံစိုက်မှုကိုကန့်သတ်ထားပြီးဩစတြေးလျရဲ့လူအခွင့်ဆိုင်ရာတာဝန်ဝတ္တရားများနဲ့ကန့်ညီကြောင်းပြောကြားခဲ့ပါသည်။တတိပုဂ္ဂလမှာကာလီယာတင့်သည်အဆိုပါဥပဒေမူကြမ်းသည်လူအခွင့်ဆိုင်ရာစိုးရိမ်ပွဲရာများကိုဖြစ်ပေါ်စေတယ်လို့ယုံကြည်ကြောင်းပြောဆိုသွားပါတယ်။ Bridging Visa လူဝင်မှုကြီးကြပ်ရေးဝန်ကြီးကို Coalition အချိန်နှုန်းကစနစ်အောက်တွင်ခေါလုံခွင့်တောင်းခံသူ 9,000 ခန့်သည်တာမတင်ရေမကျအခြေအနေနှစ်များကိုအဆုံးသတ်ရန် Cross Bench Parliament အလှတော်အမတ်တချို့ကလူဝင်မှုကြီးကြပ်ရေးဝန်ကြီးအားတောင်းဆိုနေပါတယ်။2012ခုနှစ်မတိုင်မီ လေများဖြင့်ရောက်ရှိလာသောခိုးလုံခွေရှားပွေသူ3000ခန့်ကိုထိုက်တွဲဖြည့်ရှင်းရန်အဆိုပါလုပ်ငန်းစဉ်ကို2014ခုနှစ်တွင်စတင်ခဲ့တာဖြစ်ပါသည်။ကလေးသူငယ်များဖြင့်ရောက်ရှိလာသောထောင်နှင့်ချီသောရွှေပြောင်းနေထိုင်သူများသည်ယခုအခါတွင်ကတ်သက်6လပေါင်ကုဗီဇာဖြင့်နေထိုင်ရရှိပြီးအရွယ်ရောက်ပြီးသူများဖြစ်လာပြီး၎င်းတို့ကိုအိမ်ခေါ်တဲ့သူတို့နိုင်ငံကိုအချိန်မရွေးပြန်ဖို့မှာကိုစိုးရိမ်နေကြပါသည်။သူနာပြုကျောင်းသူပျော်မီကာနီရှမ်းသည်ပြည်တွင်းစစ်ပြည်တွင်းသီရိလင်ကနိုင်ငံမှ9နှစ်သမီးအရွယ်တွင်ထွက်ပြေးပြီးနောက်အနာဂတ်တွင်မိသူဖြစ်လာမည်ကိုစိုးရိမ်ကြောင်းပြောဆိုပါသည်။တတိပုဂ္ဂလအမအာလီဂရက်စပန်ဒါကဖယ်ရဆိုဝါသည်အခြေအနေကိုဖြေရှင်းရချိန်တန်မည်ဟုပြောဆိုသွားပါသည်။Northern Territory ရဲတပ်ဖွဲ့ကလူမျိုးရေးခွဲခြားမှု Northern Territory ရဲ့ထိပ်တန်းရဲတပ်ဖွဲ့အတွင်းလူမျိုးရေးခွဲခြားမှုဟုအခိုင်အမာဆိုထားသောစွပ်စွဲချက်ကို Anti-Corruption Body ကထောက်ခံရန်အထောက်အထားများတွေ့ရှိတယ်လို့ပြောဆိုထားပါတယ် Territory Response Group မှ PAT ဟုစွပ်စွဲခံထားရသောလူမျိုးရေးခွဲခြားမှုဆိုင်ရာစုလက်မှတ်များကို February လအတွင်းဒေသခံလူမျိုးကူမာဂျာယီဝေါ်ကာသေဆုံးမှုနဲ့ပတ်သက်၍ပြင်းထန်သောစစ်ဆေးမှုတစ်ခုတွင်ထွက်ပေါ်လာခဲ့ခြင်းဖြစ်ပါသည်။လက်မှတ်များသည် Northern Territory ရဲတပ်ဖွဲ့နှင့် Northern Territory Independent Commissioner Corruption Michael Richards တို့မှရဲတပ်ဖွဲ့ယူနစ်အတွင်းမလျော်မကန်သောအပြုမှုအတွက်ပူးတွဲဆုံဆန်းစစ်ဆေးမှုကိုဖြစ်ပေါ်လာစေခဲ့ခြင်းဖြစ်ပါသည်။ Aboriginal လူမျိုးများအပေါ်လူမျိုးရေးခွဲခြားသည့် Northern Territory Response Group အတွင်းစုများထုတ်ပေးသည့်ဟူသောစွပ်စွဲချက်ကိုစုဆောင်ရရှိထားသောအထောက်အထားများကထောက်ခံကြောင်း Mr. Richards မှပြောကြားသွားပါသည်။နေ့စဉ်သတင်းတို့ News Flash များကိုပိုမိုကြားသိရန် SBS Language Podcast ကိုသွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ